လက်ဘနွန်တောင်ပိုင်းက Hezbollah ရဲ့တိုက်ပွဲမှာအစ္စရေးတပ်သား10ဦးသေဆုံးရတယ်လို့အစ္စရေးစစ်တပ်ကဗိုလ်တပူးအနေမှာကြေညာပါတယ် Hezbollah ရဲ့တိုက်ခိုက်ရေးဆန်းအခြေခံအဆောက်အအုံကိုအကန့်အသတ်နဲ့မြေပြင်ထိုးစစ်ဆင်မှုစခဲ့ပြီးနောက်တစ်နေ့မှာအခုလို့ပြောတာပါဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးကတေဆုံးသူတွေအတွက်ဝန်ထမ်းကြောင့်ဗီဒီယိုနဲ့ပြောကြားပြီးသူတို့ဟာစိုးရတဲ့အီရန်နဲ့သူ့မိတ်ဆွေတွေကိုချေမှုန်းဖို့စစ်ပွဲဆင်နွှဲနေတာဖြစ်ပြီးတော့ဒီစစ်ပွဲနိုင်ရမှာဖြစ်ကြောင်းပြောပါတယ်အစ္စရေးကဘေရွတ်တောင်ပိုင်းဆင်ခြေဖုံးကိုလေကြောင်းကနေတိုက်ခိုက်တာပါလက်ဘနန်ကျမ်းမာရေးဝန်ကြီးဌာနကတော့24နှစ်အတွင်းအစ္စရေးတိုက်ခိုက်မှုကြောင့်55ဦးရဲ့မနေ့တေဆုံးရကြောင်းနဲ့အစ္စရေးအရက်ဖက်စစ်ပံမခွဲတိုက်ခိုက်နေတယ်လို့ပြောပါတယ်။အင်္ဂါနေ့မှာအီရန်ကအစ္စရေးကိုပက်ထိန်တက်မစ်ဆိုင်းတုံးအလုံး200လောက်နဲ့ပစ်ခတ်ခဲ့တာနောက်ဒေသရင်းတင်းမာမှုအခြေအနေအထူးမြင့်တက်လာတာဖြစ်ပါတယ်။ဒါဟာမတ်စ်ခေါင်းဆောင်အစ္စမီလ်ဟနီယာနဲ့ဟက်စ်ဘောလာခေါင်းဆောင်ဟက်ဆန်နက်ဇရလာအသက်ခံရတာအတွက်လက်စားချေတာဖြစ်ကြောင်းအီရန်သမ္မတကလူမှုမီဒီယာ X မှာရေးပါတယ်။